မင်္ဂလာညနေခင်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
ကျမကတော့စုမြတ်မော်ပါရှင်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ18,000ကျော်နေပြီးတော့သေဆုံးသူ360ရှိသွားကျော်သွားပါပြီ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အာရှအစုရှယ်ယာဈေးကွက်တွေဒီကနေ့မှဈေးတွေထိုးကျခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်သောရရှင်နေနာဆင်ရမှာကတော့တရုတ်နိုင်ငံဝူဟန်ကနေစတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူက300ကျော်သွားပြီးကူးစက်သူပေါင်းက18,000ကျော်ထိရှိလာနေတဲ့အတွက်ရောဂါမကူးစက်ရအောင်လို့အိန္ဒိယမြန်မာနိုင်ငံထဲမှာတော့တရုတ်နိုင်ငံသားတွေတရားမဝင်တဲ့ဇက်ကိတ်ကနေအလွဲတကူဖြတ်သန်းမဝင်နိုင်ရေးကချင်ပြည်နယ်အစိုးရကထိန်းချုပ်ဖို့ကြိုးစားနေပါတယ်။
ကချင်ပြည်နယ်မှာတရားမဝင်ဂိတ်တွေကတော့ကျွန်တော်တို့ဝင်နေတာလေရှိတယ်လို့ကြားပါတယ်ကြာ။ဒီလိုလက်ဆွေးနာမှမှာလေဒါမှမဟုတ်တော့ကျွန်တော်တို့ဆွေးနွေးပွဲတွေအတတ်နိုင်ဆုံးတော့
ဂိတ်ထုတ်လာအောင်။ကချင်ပြည်နယ်ကလူဝင်မှုကြီးကြပ်ရေးဝန်ကြီးပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်မင်းပြားကကိုရိုနာဗိုင်းရပ်စ်တန်ရလူနာကိုလည်းဆေးရုံမှာအထူးကြက်မဲ့စောင့်ကြည့်နေကြတဲ့အကြောင်းဒီလိုမျိုးကဘာတဝန်းပြန်ပွားလာနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဦးဆုံးအနေနဲ့တရုတ်နိုင်ငံရဲ့ပြည်ပမှာသေဆုံးသူရှိလာတဲ့အတွက်ပြည်ပနိုင်ငံတွေကတရုတ်ခီးသွားတွေကိုပြည်ဝင်ခွင့်ပိတ်ပင်နေတဲ့အကြောင်းနဲ့အတူကရင်ပြည်နယ်မြဝတီမြို့ကကရင်နယ်ကြားစောင့်တပ်ဗိုလ်မှူးအောင်အင်ကပောက်ကွဲမှုသတင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ18,200ကျော်ရှိနေပြီးသေဆုံးသူ361ယောက်ထက်မနည်းရှိနေချိန်မှာရပ်ပိုင်းနဲ့အပီးဆောက်တဲ့ကုတင်တထောင်ဆန့်ဆေးရုံတစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။ရောဂါဖြစ်မဖြစ်စစ်ဆေးထားတာတွေလည်းရှိနေသေးတာမို့ပိုးကူးစက်သူအရေအတွက်ထပ်တိုးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။ပိုးကူးစက်သူအများစုကတရုတ်နိုင်ငံထဲမှာဖြစ်ပြီးတော့တခြား23နိုင်ငံမှာပိုးကူးစက်နေသူစုစုပေါင်း150လောက်ရှိနေပါတယ်။ဒီနေ့ကနေနေတော့ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတယောက်သေဆုံးခဲ့တာမို့တရုတ်နိုင်ငံပြင်ပမှာပထမဆုံးသေဆုံးမှုဖြစ်ခဲ့ပါတယ်။တရုတ်အာဏာပိုင်တွေကရောဂါပိုးကူးစက်မှုကိုထိန်းနိုင်အောင်လို့တချို့ဒေသတွေမှာအဝင်အထွက်တွေကိုတားမြစ်ထားသလိုနှစ်သစ်ကိုရုံးပိတ်ရက်တွေကိုလည်းတိုးထားပါတယ်။အကြောင်းတွေကိုလည်းဆက်ပိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ထုတ်ပြန်တဲ့အရေးပေါ်အခြေအနေဟာတနေ့ကနေညနေပိုင်းကစလို့အသက်ဝင်နေပါပြီ။ဝူဟန်မြို့မှာရှိတဲ့ဟျူဘေးနယ်ကနေပြီးတော့ပြန်လာတဲ့ဒီတရုတ်နိုင်ငံသားမှန်သမျှကိုတီးတန့်တတ်မှတ်ထားတဲ့နေရာတွေမှာ14ရက်ထားပြီးတော့စောင့်ကြည့်မှာဖြစ်ပါတယ်။တခြားတရုတ်ဒေသတွေကပြန်လာတဲ့အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရထားသူတွေ၄ရက်အမှုတန်းတွေဆိုရင်တော့အထူးတတ်မှတ်ထားတဲ့လေဆိပ်တွေမှာဆင်းရမှာဖြစ်ပြီးတော့အဲ့ဒီမှာနောက်ထပ်ဆေးစစ်မှုတွေလုပ်မှာဖြစ်ပါတယ်။တရုတ်နိုင်ငံကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ကသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်တားမြစ်ထားပါတယ်။အမေရိကန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြေနည်းတယ်လို့အမိပြေလုံခြုံရေးဝန်ကြီး Chad Wolf ကပြောပါတယ်
။တရုတ်နိုင်ငံဝူဟန်ကစခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရပြီလို့တရုတ်တာဝန်ရှိသူတူကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။ခီးသွားလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်တွေဖျော်ပြီးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှုတွေရှိလာတယ်ဆိုပြီးတော့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးလီယန်ဝေလျင်ကသတင်းတောက်တွေကိုပြောဆိုသွားတာပါ။ဒါပေမဲ့လို့ဒီတရုတ်နိုင်ငံအနေနဲ့ကယောဂပူထင်းချုပ်ရေးကိုနည်းနည်းနည်းနည်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောကြားသွားပါတယ်
။疫情对经济影响的大小取决于疫情防控的进展。
ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဆောင်ရွက်ချက်တွေကိုတေချာပေါက်အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ရောဂါကူးစက်မှုတွေကြောင့်ထိခိုက်မှုတွေကိုလည်းရော့ကျနိုင်အောင်ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာဖြစ်ပါတယ်။တရုတ်နှစ်တကူပိတ်ရက်တွေအပြီးအခုတနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာတော့ဗိုင်းရပ်စ်ပိုးကူးစက်ပြန်ပွားလာတာကိုစိုးရိမ်ပြီးတော့ယင်းနှိမ့်ညွန့်နယ်သူတွေဟာတရုတ်စတော့ဈေးကွက်တွေကနေပြီးတော့ဒေါ်လာဘီလီယံ400ကျော်ဘူးရောင်းထုတ်လိုက်တာမဟုတ်လို့အာရှစတော့ဈေးကွက်တွေဈေးထိုးကျသွားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဈေးကွက်ဖွင့်ချိန်ကလေးကလည်းစတော့ဈေးတွေကျဆင်းနေတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတဲ့အတူပဲဝူဟန်အပါအဝင်ဟူဘေးပြည်နယ်တွေကမြို့16မြို့မှာရှိတဲ့လူကြီးတန်း90ကိုတရုတ်ကသွာလာကန့်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံမှာယောဂကုဆက်ခံရသူပေါင်းဟာလူပေါင်း18,000ကျော်သွားပြီလို့တရားဝင်ထုတ်ပြန်ထားတာပါ။အခုလိုမျိုးဗိုင်းရပ်စ်ကုဆက်မှုတွေကြောင့်တရုတ်နိုင်ငံဘီဂျင်းကအီဂရစ်နန်တော်ရှန်ဟမ်မှာရှိတဲ့ဒစ်စနီလန်နောက်ဟောင်ကောင်ဒစ်စနီလန်စတဲ့ဧည့်သည်တွေအသွားအလာအများဆုံးခီးသွားနေရာတွေပိတ်ထားရသလိုပဲနေ့စဉ်တရုတ်နိုင်ငံစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်နေရပါတယ်။
ဖရီဒီနိုင်ငံမှာအကြမ်းဖက်ဝါဒအခြေခံတဲ့ NDA အပေါ်တုံ့ပြန်ကင်တွယ်တဲ့စနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲသွားမယ့်အစီအစဉ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကြေညာဖို့ရှိနေပါတယ်။အဲ့ဒီအထက်မှာအကြမ်းဖက်ဝါဒအခြေခံကျူးလွန်မှုနဲ့အရေးယူခံရဘူးသူတွေကိုဘယ်လိုကင်တွယ်မလဲဆိုတာလည်းပါဝင်ပါတယ်။တနင်္ဂနွေနေ့ကပဲလန်ဒန်မြို့ကစတရက်သမ်အရပ်မှာအကြမ်းဖက်ဝါဒီတစ်ယောက်ကဓားနဲ့လိုက်ထိုးလို့၂ယောက်ဒဏ်ရာရခဲ့ပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုပေါ်မှာဝတ်ထားတယ်လို့ထင်အောင်ပစ္စည်းအတုတွေဝတ်ဆင်ထားတဲ့ဓားသမားကိုရဲတွေကပြစ်တက်ခဲ့ပါတယ်။အဲ့ဒီသူဟာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒဇွဲပစ်မှုတွေနဲ့ထောင်ချခဲ့ပြီးတော့မကြာခင်ကမှလွတ်လာတဲ့အသက်20အရွယ်ဆူဒက်ရှ်အာမန်ဖြစ်တယ်လို့အခိုင်အမာယုံကြည်ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဓားထံရရသူနှစ်ယောက်ထဲကအန်ဒီယယ်ပြင်းထန်တဲ့အမျိုးသားဟာအသက်အန်ဒီယယ်စိုးရိမ်ရတဲ့အခြေအနေကနေလွတ်မြောက်သွားပါပြီ။နောက်အမျိုးသမီးကတော့ဆေးရုံကနေပြန်ဆင်းသွားပါတယ်။တနင်္ဂနွေနေ့ကဒုတိယတတိယဒဏ်ရာရခဲ့သူတယောက်ကတော့ရဲပစ်ခတ်စဉ်လွတ်ဆင်သွားတဲ့မှန်စထိခြားခဲ့သူဖြစ်ပါတယ်။အကြမ်းဖက်ဝါဒီတွေဟာလူမှုအတိုင်းဝိုင်းတွေကိုခွဲခြားဖို့ကြိုးစားသူတွေ၊နေမှုထိုင်မှုပုံစံတွေကိုဖျက်ဆီးဖို့ကြိုးစားသူတွေဖြစ်ပေမဲ့လန်ဒန်မြို့တော်မှာတော့သူတို့ဘယ်တော့မှအနိုင်ရမှာမဟုတ်ဘူးလို့မြို့တော်ဝန်စာတီခန်းကပြောကြားခဲ့ပါတယ်။ Stratham အရက်ကဈေးဆိုင်တွေ၊စားတောက်ဆိုင်တွေနဲ့အထူးကစီကားတဲ့လက်မကြီးပေါ်မှာထွက်ပြေးသွားတဲ့မတင်ကားသူနောက်ကလိုက်တဲ့ရဲတွေကရပ်ဖို့ဩခဲ့ပြီးမှတနက်နဲ့၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေကပြောပါရယ်။နောက်ပိုင်းမှာတော့သူ့ကိုယ်မှာဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေဟာအတုတွေဖြစ်တယ်လို့ရဲကအတည်ပြုခဲ့ပါရယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့အတွက်တရားစွဲဆိုတဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတကိုခုခံချေပါမယ်ရှေ့နေဖွဲ့တွေဟာအခုဒီနေ့တနင်္လာနေ့မှာသူတို့ရဲ့နောက်ဆုံးရှောက်လွှဲချက်တွေကို၂နာရီစီတင်ပြကြဖို့ရှိပါရယ်။Republican တွေ 53-49 နေရာနဲ့အသာစီးရထားတဲ့ထက်လွတ်တော်မှာတရားခွင်ကြားလာနေတာဖြစ်တာမို့လို့သမ္မတ Trump ကိုယာယီကနေဖယ်ရှားနိုင်မဲ့မဲတော့ရနိုင်ခြေအနေထားမရှိပါဘူး။သမ္မတ Trump အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးတော့သူ့အတွက်နိုင်ငံရေးအကျိုးမြတ်ဖြစ်စေအောင်လို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတာနဲ့လွှတ်တော်ကနေပြီးတော့စုံစမ်းမှုတွေလုပ်စဉ်အတွင်းအထောက်အထားချက်လက်တွေမပေးဘဲနဲ့အနှောက်အယှက်ဖြစ်ခဲ့တယ်ဆိုပြီးတော့အောက်လွှတ်တော်ဒီမိုကရက်တစ်အမတ်တွေကအခုတင်းလာနေမှာရှောက်ထားဆွဲချက်တင်ကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဘက်ကဘာအမှားယွင်းမှမရှိခဲ့သလိုသမ္မတလုပ်ခဲ့တဲ့လုပ်ရက်တွေဟာလည်းသူ့ကိုအေးအေးလောက်အောင်အထိအပြစ်မဖြစ်ခဲ့ဘူးဆိုတာတွေကိုသမ္မတရှိနေတွေဘက်ကပြန်လည်ရှောက်ထားကြပါလိမ့်မယ်။ဒါပြီးရင်တော့ဘူဒုံနေမင်းမခွဲခင်အတွင်းမှာအထက်လူတော်အမတ်တွေကဒီမှုနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုပြောဆိုခွင့်ရမှာဖြစ်ပါတယ်။Republican ထက်လွတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကတော့ယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတရဲ့လုပ်ရဟာမှားယွင်းနေဒါပေမဲ့လို့သူ့ကိုအရေးယူလောက်တဲ့အထီးတော့အပြစ်မဖြစ်ခဲ့ဘူးဆိုပြီးတော့ပြောနေကြပါတယ်။အမှုနဲ့ပတ်သက်လို့အဓိကတက်တွေကိုခေါ်ယူစစ်ဆေးပေးဖို့အောက်လွှတ်တော်ကနေပြီးတော့ဆွဲချက်တင်အဖွဲ့ရဲ့အစိုးတင်သွင်းချက်ကိုတော့ပြီးခဲ့တဲ့တောက်ကြနေတော့ကထက်လွတ်တော်ရမှာမဲခွဲရမှာတော့51မဲ49မဲနဲ့အစိုးရှုံးနေခဲ့ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။လာမယ့်နိုဝင်ဘာကျင်းပမယ့် American သမ္မတရွေးကောက်ပွဲကြားရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ပါတီတွင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေကို Iowa ပြည်နယ်မှာဒီကနေ့ညကျင်းပမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်း17ယောက်ရှိပါတယ်။တင်းငွေတွေနေတော့ကတော့ကိုယ်စားလှယ်လောင်းတွေဟာ Iowa ပြည်နယ်ထဲကမြို့တွေမှာနောက်ဆုံးမဲဆွယ်မှုတွေအပြိုင်ဆိုင်လုပ်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုနိုဝင်ဘာရွေးကောက်ပွဲကြားရင်နိုင်အောင်လုပ်ဖို့လိုတယ်လို့ကိုယ်စားလှယ်လောင်းအားလုံးကပြောကြားမဲဆွယ်ခဲ့ကြပါတယ်။ဒီကနေ့ပနာမရွေးချယ်ပွဲမလုပ်ခင်လူလူသဘောထားစစ်တမ်းတွေအရာအထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကသူမသားကိုမသားဖြစ်နေပါတယ်။အထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်နဲ့အင်ဒီယာနာမြို့တော်ဝန်ဟောင်းပီတ်ဘူတဂျစ်တို့ကလည်းနောက်ကနေကတ်လိုက်နေကြပါတယ်။ဒါပေမဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ခွင့်ရှိသူဒီမိုကရက်အများအပြားကဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောကြပါတယ်။ဒီကနေ့ညကျရင်အများကြီးလာပြီးမဲပေးကြဖို့အတွက်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကသူ့ပေါ်ထောက်ခံသူတွေကိုတိုက်တွန်းထားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းဒီကနေ့မဲဆန္ဒရှင်တွေအနေနဲ့ဘယ်တော့မှမနဲ့မတူတဲ့ကြီးလေးတဲ့တာဝန်ရှိနေတယ်လို့ပြောပြီးသမ္မတထရမ့်ကိုအနိုင်ယူမဲ့သူ့ကိုမဲပေးဖို့မဲဆွဲခဲ့ပါတယ်။American democracy စနစ်ဟာအတိမ်အဆောင်မခံနိုင်တဲ့အခြေအနေမှာရောက်နေပြီးမှန်ကန်တဲ့ရွေးချယ်မှုလုပ်ဖို့လိုအပ်နေတယ်လို့အထက်လွှတ်တော်အမတ် Elizabeth Warren ကသူ့အပေါ်ထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ Indiana မြို့တော်ဝန်ဟောင်း Pete Buttigieg ကလည်းခေါင်းဆောင်မှုအသစ်နဲ့အနာဂတ်ကိုသွားဖို့အတွက်သမိုင်းဝင်ရွေးချယ်မှုလုပ်ကြပါလို့ဘဲဆန္ဒရှင်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားမဲဆွဲခဲ့ပါတယ်။
ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုဇက်ဘော်ရဲဟာအီရန်နိုင်ငံတေဟရန်မြို့ကိုဒီနေ့တင်းလာနေမှာလည်းဥမာဖြစ်ပါတယ်။ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဘော်ရဲရဲ့အီရန်ခီးစဉ်တွင်ဒေသတွင်းတင်းမာမှုတွေကိုလျှော့ချဖို့နဲ့အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူညီစာချုပ်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေနဲ့ဆွေးနွေးသွားဖို့ဖြစ်ပါတယ်။တနင်္လာနေ့အင်္ဂါနေ့တွေမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းအီရန်သမ္မတနောက်အီရန်နိုင်ငံခြားရေးဝန်ကြီးနောက်အီရန်လွှတ်တော်ဦးထားလူပါဝင်ဆွေးနွေးဖို့ရှိပါတယ်။သူရဲ့အီရန်ခီးစဉ်ဟာအီရန်နဲ့ကမ္ဘာအင်အားကြီးတွေနိုင်ငံသားမှချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုမပြတ်အောင်လို့ EU ဘက်ကနောက်ဆုံးလှုပ်ဆောင်လိုက်တဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မေလတုန်းကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေတစ်ဖက်သက်နှုတ်ထွက်လိုက်ပြီးအီရန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့တာဖြစ်ပါတယ
်။ Syria နိုင်ငံမြောက်ပိုင်းကပြစ်မှတ်တွေကိုတူရကီတပ်တွေဒီကနေ့ပြစ်ခတ်ခဲ့ပါတယ်။စီးရီးယားအစိုးရတပ်တွေရဲ့ပြစ်ခတ်မှုကြောင့်တူရကီစစ်သား၄ယောက်ထက်မနည်းသေဆုံးခဲ့ရမှုအပေါ်လက်တုံ့ပြန်တာဖြစ်တယ်လို့တူရကီသမ္မတကပြောပါရယ်စီးရီးယားမှာအစိုးရကိုတိုက်နေတဲ့သဘုံအဖွဲ့တွေအခိုင်အမာခြေကုပ်နောက်ဆုံးယူထားတဲ့အနောက်မြောက်ပိုင်းကအစ်ဒလစ်နယ်တွေကိုတူရကီစစ်ရဲတန်းကြီးဝေရောက်ပြီးမကြာခင်မှာပဲအပြန်အလှန်ပြစ်ခတ်မှုတွေဖြစ်တာပါအခုလိုမျိုးတူရကီတပ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်စီးရီးယားအစိုးရတပ်တွေဘက်ကနေစစ်ကူတိုက်ပေးနေတဲ့ရုရှားစစ်တပ်ကအစ်ဒလစ်နယ်တွေကစစ်မဲ့ဇုံရဲ့လေကြောင်းပိုင်နယ်ကိုသူတို့ထိန်းချုပ်နေတယ်လို့ပြောကြားခဲ့ပါတယ်ရှင်
Direct from Washington, the voice of America,
VOA. တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးခြင်းပါတယ်။တရုတ်နိုင်ငံမှာဒတိုင်းမြေလုံးအတိုင်းအတာနဲ့ပြင်းထန်အဆုတ်ရောင်ယောဂါဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေချိန်မှာတရုတ်နိုင်ငံသားတွေအိမ်နီးချင်းမြန်မာနိုင်ငံထဲကိုတရားမဝင်တဲ့ဇက်ဂိတ်တွေကနေတဆင့်အလွဲတကူဖျက်ဆီးဝင်ရောက်တာတွေရှိနေတာကြောင့်အတက်နိုင်ဆုံးထိန်းချုပ်ဖို့ကြိုးစားနေပါတယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။တရုတ်နိုင်ငံသားတချို့မြန်မာနယ်ဇက်ကဝေးလံခေါင်ဖျားတဲ့ကျေးရွာတွေမှာရောက်နေကြတယ်လို့တရားဝင်နယ်ဇက်ဂိတ်တွေကကျန်းမာရေးစစ်ဆေးမှုတွေကလည်းရော့ရဲမှုတွေရှိနေတယ်ဆိုတဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေဖြစ်နေတာပါအကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်အိမ်ကြီးချင်းနိုင်ငံတွေကတရုတ်ခီးသွားတွေကိုစစ်ဆေးတားမြစ်တာတွေတင်းတင်းကြပ်ကြပ်လှုပ်လာပေမဲ့တရုတ်နိုင်ငံသားတွေကတော့မြန်မာနယ်စပ်ကနေအလွယ်တကူဖြတ်တန်းနေကြောင်းကချင်နဲ့ရှမ်းမြောက်ပိုင်းဒေသခံတွေကပြောပါတယ်နှစ်နိုင်ငံအသီးမှတ်ပြုနယ်စပ်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့တရားမဝင်ဂိတ်တွေကတဆင့်ဝင်လာတဲ့တရုတ်နိုင်ငံသားတွေရှိရဆိုတာကြားသိထားကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားရင်းမြစ်ဝင်ကြီးဦးစော်ဝင်က VOA ကိုပြောပါတယ်
။မနေ့ကကျွန်တော်တို့ကချင်ပြည်နယ်မှာတရားမဝင်ဂိတ်တွေကတော့ကျွန်တော်ဝင်နေတာရေးလက်ရှိတယ်လို့ကြားပါတယ်ကြာ။တော်တော်အဲ့ရလူတွေကကျွန်တော်ညနာမျိုးပေါ်ပြီးရောက်မလာပေမဲ့ကျွန်တော်နေဆက်ကရွာလေးတွေမှာနေဆက်ကမြို့လေးတွေမှာတော့ရောက်တယ်လို့သိရပါတယ်။ပြုတ်ပြီနဲ့ကျွန်တော်တို့ကချင်ပြည်နယ်လမ်းပေါ်မှာကြားရတဲ့အခါဆိုတော့ပြည်သူတွေလက်ဆွေးနွေးတာမှန်ပါတယ်ဒါပေမဲ့တော့ကျွန်တော်တို့ဆွေးနွေးဖွဲ့နေတဲ့အတတ်နိုင်ဆုံးတော့ဖိတ်ထုတ်လိုက်အောင်လို့ကျွန်တော်လုပ်နေပါတယ်လို့ပြောချင်ပါတယ်
ခေါင်လံဖူးမြို့နယ်ကရှင်းခေါင်ဂိတ်ချီဖွေမြို့နယ်ကကမ်းဖာဂိတ်ဖီမော်ဂိတ်အမှတ်6အမှတ်9ပြီးတော့လိုက်ကာရွာအနီးကဂိတ်စရဲဂိတ်တွေဟာတရားမဝင်နှစ်နိုင်ငံနယ်စပ်ဂိတ်တွေမဟုတ်ပဲအဲ့ဒီဂိတ်တွေကနေလွတ်လပ်စွာဝင်ထွက်သွားလာနေတဲ့တရုတ်နိုင်ငံသားတွေရှိကြောင်းဝင်ကြီးဦးစော်ဝင်ကပြောပါတယ်တရုတ်ယူနန်ပြည်နယ်ကမြန်မာအလို့သမား 9,000 လောက်ဟာလဲစစ်ရုံအလို့ယုံတွေပိတ်လိုက်တာကြောင့်ကချင်ပြည်နယ်ကမ်းပိုက်တီနယ်စပ်ဂိတ်ကနေမြန်မာနိုင်ငံကိုပြန်လာနေကြတာပါမြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့သူတွေကိုအစိုးရပြည်သူ့ကျန်းမာရေးဝန်ထမ်းတွေကကချင်ပြည်နယ်အပါအဝင်နေဆက်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့လိုအပ်မှုတွေအများကြီးရှိနေသေးရလို့ရှမ်းပြည်မြောက်ပိုင်းဂယုနာလူမှုကွန်ရက်အသင်းမူဆယ်ကဦးတောင်ထွန်းကပြောပါတယ်
ဟုတ်ကဲ့မြန်မာကဝင်ပေါက်တွေတော့အများကြီးရှိတယ်ကြာခိုးပေါက်တွေအများကြီးရှိတယ်ကြာအဲခိုးပေါက်တွေကတော့တက်ဆိုင်ရာအာဏာပိုင်ကတော့ဘယ်လိုမှတော့ထိချုပ်လို့မရတဲ့နေရာတွေပေါ့နော်လူအမှုတော့အများကြီးရှိမှာပေါ့ဒါဆိုတော့ကျွန်တော်မြန်မာနိုင်ငံကဖြစ်လာတဲ့အတိုင်းဒီစစ်ဆေးတဲ့ဟာက
ကချင်နဲ့ရှမ်းပြည်မြောက်ပိုင်းနေဆက်ဂိတ်တွေကနေဝင်ရောက်လာသူတွေကိုကိုအပူချင်းတိုင်းနာစစ်ဆေးနေရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတောင်းရှိသူတွေကတော့အခုဝင်ရောက်လာတဲ့သူတွေရဲ့မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူမရှိသေးဘူးလို့လည်းဆိုပါတယ်
။ဟိုရောဂါကလောက်ကြီးပြန့်နှံ့နေချိန်မှာရောဂါပိုးသိရဲ့ဆွဲလူမရှိသေးဘူးဆိုတာတရားပိုလန့်ကြဖြစ်နေတော့ကျွန်တော်ဒီမှာစေဘာနဲ့ဆိုင်တဲ့ပုံတော့ဒီရဲ့ဆက်ဒီပါရီမရှိဘူးဆိုတော့တွေ့တဲ့အနေထားပေါ့နော်အကြည့်တော့ဒီလိုဆိုတာအဲ့ဘက်မှာတန်းကြဘလို့တော့ဝင်ပြီလဲပေါ့နော်ကျွန်တော်ဆိုရင်တော့ဟိုကကိုရကအနေအလုပ်လုပ်ပြီးကျန်လာတဲ့ကျွန်တော်ဒီကခံနေပေါ့နော်အဲရောကပ်ပါလာလာမယ်အဲ့ဒါလို့ဆိုရင
်တချင်နိုင်ငံရေးပါတီတစ်ခုကလူငယ်ရေးရာတောင်းခံတူပြောသွားတာဖြစ်ပါတယ်တရုတ်အစိုးရရဲ့ဖေဖော်ဝါရီ3ရက်မနက်ပိုင်းစီးရင်နေရဆိုရင်တရုတ်ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ 1,200 ကျော်ရှိပြီးဒီဗိုင်းရပ်စ်ပိုးကြောင့်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပြီးသေဆုံးသူက361ယောက်ရှိလာပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်အာရှဥရောပနဲ့အမေရိကန်နိုင်ငံကနိုင်ငံပေါင်း25နိုင်ငံအထိပြန့်နှံ့လာပြီးသေဆုံးသူနဲ့ကူးစက်ခံရသူကတော့တရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ဝူဟန်ဒေသတရုတ်လူမျိုးတအုပ်သေဆုံးခဲ့ကြောင်းဖိလစ်ပိုင်အစိုးရကမနေ့ကဖေဖော်ဝါရီ2ရက်မှာကြေညာချက်ထုတ်လိုက်တာကြောင့်တရုတ်နိုင်ငံပြင်ပသေဆုံးသူတွေထဲမှာဖိလစ်ပိုင်နိုင်ငံကပထမဦးဆုံးဖြစ်လာပါတယ်
။ကိုစောထပ်ပါရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မင်းမြားကကိုရိုနာဗိုင်းရပ်စ်တန်လျာလူနာအကြောင်းနောက်ဆုံးရအခြေအနေကိုတင်ဆက်ပေးခြင်းပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတရုတ်ပြည်ကနေပြန်လာတဲ့ရခိုင်ပြည်နယ်မင်းမြားမြို့နယ်ကချင်းအမျိုးသားတအုပ်ကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်လျာလူနာအဖြစ်နဲ့ရခိုင်ပြည်နယ်မင်းမြားစစ်ရုံတိသက်လူနာဆောင်မှထားပြီးတော့စောင့်ကြည့်နေပါတယ်။ရခိုင်ပြည်နယ်မှာပထမဆုံးကိုရိုနာဗိုင်းရပ်စ်တန်လျာရှိလူနာတအုပ်ဖြစ်တဲ့ဒီအချင်းအမျိုးသားရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မင်းမြားမြို့နယ်မှာတရုတ်နိုင်ငံကနေပြန်လာတဲ့အမျိုးသားတအုပ်ကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရသူတို့တန်လျာရှိတာကြောင့်မင်းမြားစစ်ရုံရဲ့တည်တန်းလူနာဆောင်တစ်ခုမှစစ်ရုံဝန်ထမ်းတွေကစောင့်ကြည့်ကူတာပေးနေတာပါ။အဲ့ဒီမျိုးသားဟာမင်းပြမျိုးနဲ့တောင်ချင်ပင်ကြေးပေါ်မှာနေထိုင်တဲ့ကိုဖိုးလုံးရှည်ဆိုတဲ့ရှင်းလူမျိုးတဦးဖြစ်ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတရုတ်နိုင်ငံကြေကောင်မျိုးကနေပြန်လာတာဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောပါတယ်။တောင်ချင်ပင်ကြေးပေါ်ဟာမင်းပြနဲ့မျိုးပုံကိုတော်တဲ့လမ်းမှာတည်ရှိတဲ့ရှင်းလူမျိုးတွေနေထိုင်တဲ့ကြေးပေါ်တွေဖြစ်ပြီးဒေသခံတွေနဲ့သူရဲ့မိသားစုဝင်တွေဟာလည်းလက်ရှိကူးစက်မှုတွေဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်ပိုးအကြောင်းမသိထားကြသလိုစိုးရိမ်မှုတွေလည်းမရှိကြဘူးလို့လူနာရဲ့မိသားစုဝင်တဦးကပြောပါတယ်။
ကိုရောအနေနဲ့တော့သူတို့ကလူမျိုးသားတွေဒီအချိန်တော့စိုးရိမ်စိတ်တော့မရှိတော့ပါဘူးဖြစ်နေတယ်အခုဒီမှာတော့နော်နောက်တော့ဘယ်လိုဖြစ်လာမလဲတော့မပြောတဲ့ပုဂ္ဂိုလ်တွေကလည
်းလက်ရှိချိန်မှာကိုရိုနာဗိုင်းရပ်ကူးစက်ခံနေရသူတို့တန်တရာရှိတဲ့ကိုဖိုးလုံးရှင်ကိုမင်းပြဆေးရုံမှာစောင့်ကြည့်လူနာဖြစ်နေစောင့်ကြည့်နေတာ၃ရက်ရှိပြီဒီဗိုင်းရပ်ပိုးအမှန်တကယ်ကူးစက်ခံနေရသူဟုတ်မဟုတ်သိနိုင်အောင်စစ်ဆေးဖို့ဓာတ်ခွေခန့်နမူနာပို့ဆောင်ထားတယ်လို့မင်းပြဆေးရုံကလက်ထောက်ဆရာဝန်ဒေါက်တာဇော်နန်ဦးကပြောပါတယ်
သူကနေပြန်လာဆိုတော့သူ့ကိုနေဖြားလို့ဖြားနေဆောင်းလို့ဆုံးနေဆိုတော့သူတို့တန်တရားရှိလို့ဆိုတော့စောင့်ကြည့်ထားတဲ့ဘောပါအဲကျွန်တော်သူ့တို့ဒီတန်းဒီနေပေါ်တော့ဒီ subject round ထဲမှာထားရတယ်ပေါ့ဒီတန်းဒီသူ့ကိုလေဒီတန်းဒီနာဆောင် isolated round ထဲမှာထားရတယ်အဲဝန်ထမ်းနေဆိုလို့ရှိရင်လည်းအကုန်လုံးကျွန်တော်တို့ဒီအကာဝေဝတ်ဆောင်နေပေါ့နော်ဒီပြီးဝတ်ဆောင်နေဝတ်ပြီးတော့ပဲသူ့ကြည့်ရပေါ့နော်ကျွန်တော်တို့အဲ့လိုလုပ်ထားပါတယ်ဒီနေ့မှရန်ကုန်ရောက်သွားမှာဆိုတော့မပြောတတ်သေးဘူးကျွန်တော်လည်းတိတ်တော့မကြောက်တော့ပါလူကတော့တက်တာနေပါပြီဖြစ်ဖို့တော့နေပါတယ်အာရိုးရိုးရာတီတုတ်ကွေးနဲ့ပဲကိုတူတော့ပူတူပါတယ်ကိုဟုတ်ကဲ့ပါခင်ဗျာ
လက်ရှိရှိမှာကိုရိုနာဗိုင်းရပ်စ်တန်တရားရှိတဲ့လူနာနဲ့ပတ်သက်ပြီးဘာမှမသိရသေးတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့မင်းပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်ဒီရောဂါစိုးကြီးကိုကတော့အကုန်လုံးကစိုးရိမ်နေကြတာပဲအခုဆိုကျွန်တော်မျိုးမှလည်းဟိုကလေးရောလူကြီးတွေရောအကုန်လုံးမတ်စင်တက်ပြီးတော့ဟိုတွာလာနေကြတယ်အဲ့ဒီကြားထဲမှာဒီလိုတန်းတန်းစိုးကြီးတခုထွက်လာတဲ့အပေါ်မှာတော့ဟိုပြီးတော့စိုးရင်တိတ်တိတ်မြန်တက်သွားတာပေါ့တော့သူများနိုင်ငံတွေမှာတော့ဘယ်နှဦးဘယ်နှဦးဟိုပေါ်ပြတာလည်းရှိတယ်ဆိုတော့မြန်မာနိုင်ငံမှာဟိုအဲ့ဒီစံပယ်စင်မရှိလို့များလာတော့ဘူးဒီနေ့တည်းတော့ဘယ်နှဦးကုဆက်ခံရပြီဆိုတော့အရန်ကတော့ထွက်ပေါ်မလာတဲ့ပုံမှာလေဟိုပြီးဟိုတန်တရားလေဆိုရင်စိတ်ကြရောမြင်နေကြတယ်
တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန်ပေါ်လာတဲ့ကိုရိုနာဗိုင်းရပ်ရဲ့ကူးစက်မှုတွေဟာကမ္ဘာရေးပေါ်ရှင်တွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးဖွေကကြေညာထားတာလည်းဖြစ်ပါတယ်တရုတ်နိုင်ငံနဲ့အင်းနီးရှင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်ပိုးကူးစက်ခံရသူမရှိသေးပေမဲ့တန်တရားရှိလူနာတွေရှိနေပြီးအခုမင်းပြဆေးရုံမှာဆေးကုသမှုခံယူနေရတဲ့ကိုဖိုးလုံးရှေ့ရလည်းရခိုင်ပြည်နယ်မှာပထမဆုံးကိုရိုနာဗိုင်းရပ်တန်တရားရှိသူတဦးလေးဖြစ်ပါတယ်ခင်ဗျာ
ကိုတက်နိုင်ပါရှင်ဒီလိုမျိုးဒီကိုရိုနာဗိုင်းရပ်ပိုးဒီတရုတ်နိုင်ငံရဲ့ပြင်ပဖိလစ်ပိုင်မှာလည်းတည်ဆုံမှုရှိလာတဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းတင်ပြချင်ပါတယ်။ကမ္ဘာတဝန်းမှာပြန်ပွားလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးအနေနဲ့တရုတ်နိုင်ငံရဲ့ပြင်ပမှာတည်ဆုံသူရှိလာပါပြီ။ဟူပေပြည်နယ်ဝူဟန်မြို့ခံတအူးဟာဖိလစ်ပိုင်ကိုရောက်လာပြီးတော့ရပ်ပိုင်းတွင်းမှာပဲမနီလာဆေးရုံမှာကွယ်လွန်သွားတယ်လို့ဖိလစ်ပိုင်ကပြောပါတယ်။ရောဂါပြန်ပွားမှုကိုထိန်းချုပ်တားဆီးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံတော်တော်များများဟာတရုတ်နိုင်ငံကိုအခုရပ်ပိုင်းတွင်သွားရောက်သူတွေသူတို့နိုင်ငံကိုအလဲလာဖို့ပြည်ဝင်ခွင့်ပိတ်ပင်ထားခဲ့ပါတယ်။အမေရိကန်ကိုပြန်ရောက်လာတဲ့နိုင်ငံသားတွေဆိုရင်လည်းတီးခြားခွဲနေထိုင်စေပြီးတော့စောင့်ကြည့်နေကြတဲ့အကြောင်း VOA သတင်းတောင်ဇလတိကဟုတ်ပေးပို့ထားတဲ့သတင်းကိုအောင်အောင်ပြောပြပေးပါရှင်
။ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးအနေနဲ့တရုတ်နိုင်ငံပြည်ပမှာသေဆုံးသူရှိလာပြီဆိုတဲ့သတင်းဟာကျန်းမာရေးအာဏာပိုင်တွေအဖို့သူတို့သက်ဆိုင်ရာနိုင်ငံသားတွေပေါ်ပိုးပြီးတော့အကာအကွယ်ပေးဖို့တတိပေးလိုက်တယ်လို့ဖြစ်လာပါတယ်။အမေရိကဩစတြေးလျနဲ့နိုင်ငံတော်တော်များများမှာတရုတ်နိုင်ငံကိုလက်တလောသွားရောက်ခဲ့သူတွေသူတို့နိုင်ငံအတွင်းဝင်ရောက်ခွင့်လည်းပိတ်ပင်ထားတာပါဒ ဒါပေမဲ့လေကိုယ်နိုင်ငံသားတွေကိုတော့လက်ခံရတော့ကြောင်းပြင်သစ်မှာဆိုရင်တရုတ်နိုင်ငံကနေပြန်လာသူတွေကိုတီးကြခွဲနေထိုင်စေဖို့နေရာနဲ့နေရာပြင်ဆင်ပေးထားပြီးတော့သူတို့အိမ်တွေကိုမပြန်ခင်အဲ့ဒီမှာနှစ်ပတ်ကြာထားစောင့်ကြည့်သွားမှာပါပြည်နယ်ကလေးငယ်ကာကွယ်ရေးဆိုင်ရာဝန်ကြီးအင်ဒရီယန်တကတ်ကအခုလိုရှင်းပြပါတယ်
Évidemment dès leur
arrivée တခြားသူတွေစီယောဂကူးစက်မှုထပ်မဖြစ်အောင်သူတို့တွေရဲ့ကျန်းမာရေးကိုအနီးကပ်စောင့်ကြည့်နေပါတယ်
တရုတ်နိုင်ငံဝူဟန်ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူပေါင်း300ကျော်သေဆုံးခဲ့ပြီဖြစ်ပြီးသေဆုံးသူအများစုဟာယောဂစတင်ရာဟူပေပြည်နယ်ကပါအခုခါမှာတော့နိုင်ငံပေါင်း24နိုင်ငံမှာယောဂကူးစက်ခံရသူ1000ကျော်နီးပါးရှိနေပြီးတော့ဒီဗိုင်းရပ်စ်ဟာထပ်ဆင့်ပြန့်ပွားနိုင်တယ်လို့အစာခြေလမ်းကြောင်းမှာခိုးကပ်နေနိုင်တာပါဒါပေမဲ့လည်းဘယ်လိုပုံစံမျိုးနဲ့ကူးစက်ပြန့်ပွားလဲဆိုတဲ့အသေးစိတ်ကိုတော့ရှာဖွေနေသေးပါတရုတ်ကျန်းမာရေးကော်မရှင်ကမီဖန်က
ဝူဟန်深圳
ဝူဟန်ရှန်ဇင်းနဲ့အမေရိကမှာပထမဆုံးတွေ့ရတဲ့လူနာတွေရဲ့မဆင်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေကိုထပ်ပြီးတွေ့ရပါတယ်။ဒါဘာပြနေလဲဆိုတော့ဒီဗိုင်းရပ်စ်ဟာမျိုးကွဲအနေနဲ့ဒီထပ်ပြန့်ပွားပြီးတော့အစာချေလမ်းကြောင်းထဲမှာရှိနေနိုင်တာပါ။ဒါပေမဲ့ဒီမဆင်ကတွင်းဒါမှမဟုတ်ဗိုင်းရပ်စ်ပါတဲ့အရင်အဆက်ကနေပဲဖြစ်ဖြစ်ဒီဗိုင်းရပ်စ်ဟာအတွင်းကနေပြီးတော့တွန်းကအားနဲ့ပြန့်ပွားစေနိုင်လားဆိုတာကိုတော့သိရဖို့စူဇန်သုတေသနလုပ်ပြီးတော့အတည်ပြုဖို့လိုပါသေးတယ်။
အီတလီသိပ္ပံပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်မျိုးဆက်သစ်တွေရဲ့မူလ DNA မျိုးစိတ်ကိုတီးကြခွဲထုတ်လေ့လာနိုင်ခဲ့ပြီလို့ဆိုပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားရတဲ့တရုတ်နိုင်ငံကအလေလောက်သူနှစ်ဦးကိုကုသပေးနေတဲ့ Lazaro Spallanzani ကူးစက်ယောဂကာကွယ်ရေး Institute မှာအခုလိုသုတေသနလုပ်ရှာဖွေတွေ့ရှိခဲ့တာပါ။အီတလီကျန်းမာရေးဝန်ကြီး Roberto Speranza က
aver isolato il virus
virus ကိုတိကျခွဲထုတ်ထားနိုင်ပြီဆိုတဲ့အိဗယ်ကတော့ဒီ virus အကြောင်းနဲ့ပတ်သက်ပြီးထပ်သိရဖို့အခွင့်အရေးတွေရလာတဲ့သဘောပါဒါအပြင်ဒီရောဂါကူးစက်မှုကိုတားဆီးဖို့ဘာတွေလုပ်နိုင်မလဲဆိုတာကိုလည်းပိုပြီးနားလည်လာနိုင်စေပါတယ
်အခုလိုရှာဖွေတွေ့ရှိမှုကိုနိုင်ငံတကာအဖွဲ့အစည်းတွေကလည်းပေးရသွားမှာဖြစ်တယ်လို့တနင်္ဂနွေနေ့ကသတင်းတော်တွေကိုဝန်ကြီးကပြောကြားခဲ့တာပါအီတလီမှာတော့တရုတ်လူနာနှစ်ဦးသာရှိပြီးတော့ဥရောပတစ်ခွင်မှာတော့ virus ကူးစက်ခံရသူ20ကျော်ရှိနေပါတယ်ခင်ဗျာ
ရောရှိမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရေဘော်ကမ္ဘာကျန်းမာရေးအခြေအနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးကကြေညာလိုက်ပါပြီ။မြန်မာအိန္ဒိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေပြီးတော့ဆက်ခဲ့တဲ့ဒီယောဂပိုးကြီးဟာယောဂအတော်များများကနိုင်ငံအတော်များများကကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့လာတာမို့လို့ခီးသွွာလာမှုတွေကိုကန့်သတ်လုပ်လာပြီးတော့နိုင်ငံလိုက်ကျန်းမာရေးရေဘော်အခြေအနေတွေပြင်ဆင်နေကြရပါတယ်။မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားပြီလဲလူတွေစိုးရိမ်မှုနဲ့အတူပဲသတင်းမှားတွေကိုရောဘယ်လိုမျိုးစီစစ်ကြမလဲလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပေါင်းဆွေးနွေးမြင်းများလို့သူတို့အနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တော့တဲ့ရိုက်လီလိုက်အစီအစဉ်နှံ့ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က0239228954ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများညမှာတော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ
။မလက်ဖြန်အင်္ဂါညဒရက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်တင်ပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ဝတီမြို့ကကရင်နယ်ကြားစောင့်တပ်ဘုံမူဟောင်းတို့ရဲ့နေအိမ်မှာတော့ဒီကနေ့မနက်ပိုင်းဘုံနှလုံးပေါက်ခွဲခဲ့ပါတယ်။ဒီပေါက်ခွဲမှုအတွင်းမှာအိမ်ရှင်အပါအဝင်လူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။မကြာခဏဆိုသလိုပေါက်ခွဲမှုတွေဖြစ်ပွားလေ့ရှိတဲ့ကရင်ပြည်နယ်မြောက်ဝတီမြို့မှာ2020နှစ်စမှာပဲပထမဆုံးအကြိမ်ဖြစ်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားတဲ့အိမ်ဟာကရင်နယ်ကြားစောင့်တပ်ရဲ့ဗိုလ်မှူးကောင်စောတင်မြင့်အိမ်မှာဖြစ်ပါတယ်။အိမ်ရှင်ထိခိုက်အောင်ပေါက်ကွဲစေတတ်တဲ့ပစ္စည်းတွေလာပြီးထားတဲ့သူရှိနေတယ်လို့ကရင်ပြည်နယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပါတယ်
။ဘိုးတော်ကတော့သူရဲ့မှာဆက်ခဲ့ပြီးပြောရတယ်။အဲသူကအိမ်မှာနေရတာကသူရဲ့သူ့မျိုးသမီးရဲ့အိမ်မှာနေတ
ယ်။ဟုတ်ကဲ့။
တော့မနေ့ပြရထားတော့သူကအိမ်ကျောင်းဝန်တကားဖားတဲ့အချိန်မှာဒီအထုပ်လေးတစ်ခုတွေ့ရတယ်သူလေးကအဲသူကန်ကြည့်ရတော့စိတ်ပေါ့ပဲအဲမားကျက်တာ၆ကျက်တာဝင်နေလို့ရှိနေလို့ခင်ဗျဟု
တ
်ကဲ့ဒါလေးလည်းသူစုပ်ကြည့်တယ်ဟုတ်ကဲ့စုပ်ကြည့်လိုက်ပြီးသူကြည့်လိုက်တဲ့အချိန်မှာအဲဒီကအကွယ်မှုဖြစ်တယ်လို့ပြောတာအဲဒီပေါ့ပေါ့မှုဖြစ်တဲ့အားကြောင့်နောက်စကားထိုင်ကုန်လို့ရှိတယ်ဝါထိုင်ကုန်လို့ရှိတယ်ဆိုတာထိုင်ကုန်ဟောပါတကူကအပေါ်တော့အတူကအခုဒီစန္ဒာလေးတစ်ခုရှိရပါတော့နောက်တစ်ခါတော့ချက်သွားတာ
ที่ใกล้แต่ยาดูเรียดแต่ยาเรียกเราติดไปด้วยส่วนยามันชิบุลเลยสบายเลยอ่ะคุปปากเวมุพี่ป้าเรนียาฮะเนียอันยิ่งป้ามุพี่ตานาพี่ป้านี่รับว่าเอียนสิมันเกินด้วยกรมนี้จะคุปปี้ท่าเรนียามาลิลเลนี่บีเอรีเนียด้วยลูเลอุกันยิ่งป้านี่จะรับพี่บีเอรีอันยิ่งป้าเรนียามาคุลูมิวปากเวมุพี่ป้าเกล้าลูเล่เปียวบาร์เลย
อันนี้จะมาดูในรายละเอียดมีการจดทะเบียนกันแล้วการที่จะนำมาปลาอู่โอเคอันนี้ทุกอย่างเนี่ยเนี่ยเรียกว่ามาเนี่ยเนี่ยบางที่ในรายละเอียดเยอะหรอกเนี่ยที่เชนเนี่ยทุกสิ่งอะไรโอเคเนี่ยต้องการที่ไหนวะเออวันละที่การแทนเชนเนี่ยเรื่องที่เราต้องไปกันเลยไม่ใช่มาหมดครับ
เนี่ยเราทั้งวันเนี่ยมีก็เป็นเนี่ยไม่ดีหรอกอาทิตย์เลยที่จะทำอะไรเป็นยังไงก็ได้ที่รู้แต่ถึงรู้ฟิลล์แล้วเนี่ยรู้แล้วดูมาทำอะไรก็ไม่ใช่หรอกนะโอเคที่เราโอ้โหพวกเวียนพิเศษมีอะไรต้องทำมาชิคันเอาขนาดเขาที่ว่าพวกเราขอโทษเอาขนาดเนี่ยจ้าจ้าบุ๋มหัวสอดจีนเนี่ยเนี่ยเชื่อมาปากเวมุจ้าเอเชียเนี่ยจ้าเป็นเรื่องมันมีอะไรเกิดขึ้นไปเนี่ยจ้าจ้าบุ๋มหัวสอดจีนเนี่ยเป็นแบบมาแต่ยังเรียกได้รู้ Miauri Mioha, Kin Lenakani, a Miasu, a Chesaya, Nemi Pippi, Bigger Nitty Rungale, Majakana Pagwemuri Pipwani Rava, Tabi, Lenakai Tapa Winine, a Yatarija, Mia Pietana, Nimba Murile, Pipwani Ramurile, Shinivarishin.
Maye Matrin Bibogera Piparishi, Tanin Onion again to Trin Larigaro de la Babe, Viewigan Ikutoli Benide, Radio Onion again season BB Jimabe, Viewim Yamabaya TV season Unia, Kunanaigani Kunanaigueti, Samuel Shuzan and Jabarishi. A season is Soma Kimaro, now so ya drinks in Joko, Masumia Motel, Yapi Bounshi.
Coronavirus Boku said to the Don Kunatang Nia Joshini be they sound to Tonga Chalset the Altamine Shini Babi, Tinigunini Rungaro, Philippine Nangama, Coronavirus Boku do the Alte Songeramo, Dio Nangam Pimba, Mabatama Zong, they so move Chibare, Dio Anawanuga, Joga Boku Samugo, Taina out the Chodi Darima, when Tradigo Damia Tadalo, Nedi Gujon Payadrigule, Dutabare, Jamigule, Paytabare, American Bidazu Male, Coronavirus Boja, Topian, Yebo Chini, Tinigunini, Nyabai Niba. ဒီယုတ်နိုင်ငံဝူဟန်ကစားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ဒီယုတ်နိုင်ငံစီးပွားရေးထိခိုက်မှုတွေကြုံနေရတယ်လို့ဒီယုတ်တာဝန်ရှိသူတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသားပါတယ်။ခရီးသွားလာရေးဟိုတယ်နဲ့စားသောက်လုပ်ငန်းဆိုင်ရာလုပ်ငန်းရုပ်ရှင်တွေဖျော်ဖြေစားတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှု ူးကန်ခြေပါနေတဲ့ရှင်းနေဖွဲ့တွေဟာဒီကနေ့တနင်္လာနေ့မှာသူတို့ရဲ့နောက်ဆုံးရှောက်လွဲချက်တွေကိုနှစ်နာရီစီတင်ပြကြရမှာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. ¶¶
From Washington, this is VOA News.